တော်ရရှင်များခင်ဗျာအာဏာရအလွှာနဲ့နိုင်ငံရေးသဘောထားကွဲလဲတဲ့လူငယ်ចောင်းသားတွေတရားစွဲထောင်ချခံရတဲ့ယဉ်ကျေးမှုရှိသင့်သေးလားမရှိသင့်တော့ဘူးလားဆိုတာတင်ပြသွားပါမယ်မြန်မာနိုင်ငံရေးဖြစ်စဉ်တွေကိုပြန်ကြည့်ရင်လူငယ်ចောင်းသားတွေဟာနိုင်ငံရေးမှာရှည်တန်းကနေအမြဲပါဝင်ခဲ့ကြတယ်ပါဝင်နေတယ်ဆိုတာအထင်ရှားပါလက်ချက်ဆန့်ကြီးဖက်စစ်တိုက်ဖြေလှုပ်ရှားမှုတွေကစားလို့ဒီနေ့ခေတ်ဒီလူငယ်ចောင်းသားတွေရဲ့နိုင်ငံရေးတက်ကြွနှိုးကြမှုကအမှန်ခန့်စရာပါအဲ့လိုနိုင်ငံရေးထက်သန်တဲ့လူငယ်တွေဟာတိုင်းရင်းသားပေါင်းစုံကြမှာရှိနေပါတယ်။ကိုလိုနီလောက်ကလွတ်မြောက်ရေးလှုပ်ရှားမှုမှာလည်းပြည်မမှာလှုပ်ရှားလို့တမိုင်းမှာထင်ရှားကျန်ရတဲ့လူငယ်ចောင်းသားတွေရှိခဲ့တယ်လို့တောင်တန်းဒေသတွေဖြစ်တဲ့ကချင်၊ကရင်၊ကရင်ပြည်မွ၊ရခိုင်ရှမ်း၊ချင်းစတဲ့ဒေသတွေကလည်းနိုင်ငံရေးအသိစိတ်ညင်ပြီးတက်ကြွလှုပ်ရှားတဲ့လူငယ်ចောင်းသားတွေပေါ်ထွက်ခဲ့ပါတယ်။ကိုလိုနီခေတ်မှာကျန်ခဲ့တဲ့စကားတစ်ခုကတော့သခင်ပေါက်ဆထောင်ချောက်လားဆိုတဲ့စကားဖြစ်ပါတယ်။တို့မှာအစည်းအရုံးဝင်သခင်ပွဲခံယူပြီးအင်္ဂလိပ်နဲ့ချက်ဆန့်ကြီးလှုပ်ရှားခဲ့တဲ့လူငယ်ចောင်းသားတွေကိုအဲ့ဒီအချိန်မှာအင်္ဂလိပ်အစိုးရကပုံမှန်9နဲ့တရားစွဲထောင်ချတော့6လချတာများလို့ပါအဲ့ဒီအချိန်ကစလို့အာဏာရှိအစိုးရနဲ့နိုင်ငံရေးအယူဆမတူလို့ထောင်ချတဲ့ယဉ်ကျေးမှုထွန်းကားခဲ့တယ်လို့ပြောရမှာပါလွတ်လပ်ရေးရပြီးတဲ့နောက်မှာတော့ကိုလိုနီခေတ်ကဖမ်းဆီးထောင်ချခံခဲ့ရတဲ့လူငယ်ចောင်းသားတွေအရွယ်ရောက်ပြီဖြစ်တာမို့လို့အစိုးရကောင်းဆောင်တွေထဲမှာသူတို့ပါလာကြပါတော့တယ်ဒါပေမဲ့လည်းတချိန်ကအတိုက်ခံဖြစ်ခဲ့ပြီးနောက်ပိုင်းမှာအာဏာရဖြစ်လာတဲ့သူတွေကသူတို့နဲ့နိုင်ငံရေးအယူဆမတူတဲ့သဘောထားကွဲလဲတဲ့သူတွေကိုဖမ်းဆီးထိန်းသိမ်းထောင်ချတာတွေရှိခဲ့တဲ့အတွက်ကိုလိုနီခေတ်ကနေစပြီးထွန်းကားလာတဲ့အတိုက်ခံဆိုထောင်ချတတ်တဲ့နိုင်ငံရေးယဉ်ကျေးမှုကလွတ်လပ်ရရပြီးခေတ်ကိုပါဆက်ပြီးပါလာပါတော့တယ်။ရလက်ကတော့အစိုးရနဲ့တိုက်ခံလုပ်တဲ့နိုင်ငံရေးအကြောင်းသားတွေရဲ့နှစ်ရှည်လာများသဘောထားညှိမရတော့တဲ့နိုင်ငံရေးဝန်ကျင်တစ်ခုကြီးထွားလာတာဖြစ်ပါတယ်။ဒါနဲ့ဆက်ဆက်လို့ဖြစ်ရတခုပြောရရင်အင်္ဂလိပ်ခေတ်ကလူငယ်ကောင်းဆောင်တည်းဖြစ်ပြီးထောင်ချခံခဲ့ရတဲ့တခင်တို့ဟာသူဝန်ကြီးချုပ်ဖြစ်လာတဲ့အခါမှာတော့အရင်ကသူနေခဲ့ရဘူးတဲ့အင်းစိန်ထောင်ရဲ့အုံနိုင်ရန်ကိုလုံခြုံရေးအရနိုင်တယ်ဆိုပြီးထပ်မြင့်ခဲ့တယ်လို့နိုင်ငံရေးကျင်းသားဟောင်းတွေကပြောကြပါတယ်။ဒါကြောင့်အာနာမရခင်လူတယောက်ရဲ့အတွေးအမြင်နဲ့အာနာရပြီးတဲ့နောက်သူ့ရဲ့အတွေးအမြင်တွေပြောင်းသွားတတ်ပါလားဆိုတာဆင်ခြင်စရာဖြစ်မိပါတယ်။အဲဒီကနေတခါဝန်ကြီးချုပ်တခင်တို့အစိုးရကိုအာနာသိမ်းလိုက်တဲ့ဘောဂျိုကြီးနေဝင်ရဲ့စစ်ဆိုးကအုပ်ချုပ်တဲ့26နှစ်အတွင်းမှာတော့သူ့အုပ်ချုပ်မှုအာဏာကိုဆန့်ကျင်တဲ့ကြောင်းသားလူငယ်တွေမရွတ်တက်နိုင်အောင်ဖမ်းဆီးနှိမ်ပန်းနှိပ်စက်ခံရထောင်ချခံရတပ်ဖြတ်ခံရတာကသိပ်မဝေးသေးတဲ့တမိုင်းတစ်ခုပါဘောဂျိုကြီးနေဝင်ဆိုတာကလည်းကိုလိုနီနယ်ချက်ဆန့်ကြီးမှာပါခဲ့တဲ့သခင်ရှုမောင်ဆိုတဲ့လူငယ်တစ်ယောက်ပါသူ့အာဏာရသွားတဲ့နောက်သူ့ရဲ့လုပ်ရက်တွေအတွင်းအမြင်တွေပြောင်းလဲမှုကိုလည်းတွေ့ရပါတယ်သူ့ရဲ့လုပ်ရက်တွေကြောင့်နိုင်ငံရေးသမားတွေနိုင်ငံတကာအတိုင်းဝိုင်းတွေသတင်းစာတွေထဲမှာပြည်သူကပါသူ့ကိုအာနာရှင်ကြီးအဖြစ်ပြောဆိုခဲ့ကြပြီးတမိုင်းမှာမှတ်တမ်းတင်ကြားရခဲ့ပါပြီ။သူ့ခင်မှာနိုင်ငံရေးအတိုက်ခံတွေကိုထောင်ချတဲ့ယဉ်ကျေးမှုဟာမြန်မာပြည်မှာအတော့ကိုထွန်းကားခဲ့ပါပြီ။အဲဒီနောက်1988ခုနှစ်မှာသူ့အရေးအရာကိုစက္ကန့်ခဲ့တဲ့ဆစ်ဆူအားကလည်းသူ့လမ်းစဉ်အတိုင်းနိုင်ငံရေးအတိုက်ခံတွေကိုဖမ်းဆီးနှိပ်စက်ထောင်ချတဲ့ယဉ်ကျေးမှုကိုဆက်ပြီးထွန်းကားစေခဲ့ပါတယ်။နိုင်ငံရေးကျင်းသားများကကိုယ်ကြီးဆောင်ရွက်ရေးတင် AAPP ကပြုစုနေတဲ့စည်းရင်းရဆိုရင်1988ခုနှစ်နောက်ပိုင်းနိုင်ငံရေးကျင်းသားထောင်နဲ့ချီရှိခဲ့ပြီးအဲ့ဒီထဲမှာလူငယ်ចောင်းသားတွေကအများစုဖြစ်ခဲ့ပါတယ်။ဒီနေ့မှာဆိုရင်လည်းထောင်ချခံထားရတဲ့နိုင်ငံရေးအကျဉ်းသား59ယောက်ရှိပြီးထောင်ထဲကနေတရားရင်ဆိုင်နေရသူက181ယောက်ထောင်ပြင်ကနေတရားရင်ဆိုင်နေရသူက382ယောက်ရှိနေတယ်လို့ AABB ပြုစုထားတဲ့စည်းရင်းအရသိရပါတယ်။ဒီလိုမျိုးအာဏာရှိသူကနိုင်ငံရေးအရမတူတဲ့သူတွေကိုထောင်ချတဲ့ယဉ်ကျေးမှုရဲ့အကျိုးဆက်ကိုဘယ်လိုတွေးရလဲ။ AABB တွဲဖက်အတွင်မှုကိုဗိုလ်ကြီးကတော့အခုလိုသုံးသပ်ပါတယ
်။ထောင်ဆိုတာလူအဲ့လိုစောက်ထားတာပါအဓိကစောက်ရတဲ့ရည်ရွယ်ချက်ကလူအဖွဲ့အစည်းကိုအန်ရပေးနိုင်တဲ့သူတွေကိုကာကွယ်ပေးဖို့ဖြစ်တယ်အဲ့တော့ထောင်ထဲမှာရှိနေတဲ့သူတွေကလူအဖွဲ့အစည်းကိုအန်ရပေးတဲ့သူတွေပဲရှိနေတယ်အဲ့လိုမဟုတ်ဘဲနဲ့ကျောင်းသားတွေလူငယ်တွေကိုထောင်ထဲမှာထည့်ထားတာကကျွန်တော်တို့ရဲ့ဒီအနာဂတ်ကိုတက်ပြရရောက်တယ်နောက်အမှန်တရားကိုကျွန်တော်တို့ဖျက်ဆီးရရောက်ပါတယ်ဒါကြောင့်မို့ကျောင်းသားလူငယ်တွေဆိုတော့ထောင်ထဲမှာရှိ ਉ မရှိတဲ့အမျိုးအစားတွေဖြစ်ပါတယ
်ဒီသတင်းပတ်မှာလည်းကြားပြည်နယ်မှာပြည်နယ်အစိုးရရဲ့လုပ်ရက်တွေကိုစန့်ကျင်ခဲ့တဲ့ကရင်လူငယ်6ယောက်ကိုထောင်6လစီချလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းတမ်မရော်ကိုတန်ကြားနဲ့ဝေဖန်ထောက်ပြခဲ့တဲ့တောင်းလူမျိုးဆက်လူငယ်ចောင်းသား9ယောက်ကိုထောင်1နှစ်စီချလိုက်တယ်လို့သူတို့ကိုနောက်ထပ်လည်းထောင်ချဖို့မျိုးနဲ့3ခုမှာတရားရင်ဆိုင်နေရပါတယ်။ကချင်ပြည်နယ်မှာလည်းစစ်ပြေးဒုက္ခသည်တွေရဲ့ဘဝနဲ့ခံစားချက်ကိုတရုတ်ဖော်တဲ့လူငယ်2ယောက်ကိုထောင်15ရက်စီချလိုက်တယ်လို့အဲ့ဒီကလူငယ်တယောက်ကတရားစီရင်ကိုထောက်ပြတဲ့အတွက်နောက်ထပ်ထောင်3လချလိုက်ပါတယ်။တခါ7 July လို့ထင်ရှားတဲ့ဘောကျော်ကြီးနေဝင်အာဏာသိမ်းပြီးတဲ့နောက်ဘုံခွဲဖျက်ဆီးလိုက်တဲ့တမကအစောက်အုံနှစ်ပတ်လည်လုတဲ့အတွက်လေလူငယ်ចောင်းသားတွေ1015ရက်စီချခံရတဲ့ဖြစ်ရရှိခဲ့ပြန်ပါလေ ပြီးခဲ့တဲ့ရက်ကတည်းကအဲ့ဒီဖြစ်ရတဲ့ပတ်သက်လို့ဘာကသာများအဖွဲ့ချုပ်ဒုက္ခရာဖြစ်တာဝန်ယူထားတဲ့ကျောင်းသားတယောက်ကိုဖမ်းလိုက်ပါတယ်ဒီလိုမျိုးအာဏာရအလွှာနဲ့နိုင်ငံရေးမတူတဲ့လူငယ်ကျောင်းသားတွေကိုဖမ်းဆီးထောင်ချတဲ့ရင်ကျေမှုဆက်ပြီးရှိနေသေးတာဟာနိုင်ငံရေးအတွက်စိုးရိမ်စရာဖြစ်တယ်လို့လူငယ်တက်ကြွလှုပ်ရှားသူတယောက်ဖြစ်တဲ့မတ်တင်စာရှင်းလင်းရာရှုံး
က်ဖိနှိပ်မှုတွေမတရားမှုတွေကိုတော်လှန်တဲ့အနေနဲ့ရှိခဲ့တယ်ပေါ့အခုဆိုရင်လည်းဒီသူအစိုးရလို့ပြောတဲ့အစိုးရလက်ထက်မှာဟိုလူငယ်တွေကိုအရန်သူအဖြစ်မြင်နေစေဆိုတာရတကယ်ကိုကျွန်တော်တို့နိုင်ငံရဲ့နိုင်ငံကြီးအတွက်ပါဆိုရင်ပေါ်ရောအဆင်မကောင်းပေါ်ရဖြစ်ပါတယ
်ဒီနေရာမှာတည်ဆဲဥပဒေချိုးဖောက်လို့အရေးယူပါဆိုတဲ့စောရကတရားကလည်းတွေ့ရပါတယ်ဒါနဲ့ပတ်သက်လို့တော့မှတ်တင်စာရှင်းလင်းရေးကအခုလိုခြေပပါတယ်
တရားဥပဒေစိုးမိုးမှုလို့ပြောတဲ့အခါမှာလက်ရှိဥပဒေကဘယ်လောက်ထိတရားသလဲဆိုတဲ့အချက်ကိုအာဏာပိုင်များကမေ့နေကြတယ်လို့မြင်ပါတယ်။နောက်ဒီဥပဒေတွေကိုလည်းလက်တွေ့မှာတကယ်ဒီအသုံးပြုရတဲ့ရဲဌာနတွေနောက်တရားရုံးတွေကဘယ်လောက်ထိစနစ်တကျနဲ့အသုံးပြုနေသလဲဆိုတဲ့အချက်ကိုလည်းသူတို့မေ့ထားကြတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။ဆိုတော့ဒီလိုမျိုးလူငယ်တွေကိုဖမ်းဆီးထောင်ချတဲ့ဆိုတဲ့ကိစ္စရပ်တွေကကောင်းကျိုးထက်ဆိုးကျိုးကိုများစေပါတယ်
။နိုင်ငံရေးအရအမြင်မတူရင်ဖယ်ထားမယ်။အဲ့ဒီကနေအတိုက်ခံလို့လှုပ်ရှားလာရင်တရားစွဲထောင်ချမယ်ဆိုတဲ့နိုင်ငံရေးရှင်ကျေးမှုစပီးထွန်းကားနေတဲ့အတွက်အနည်း90ကျော်ပြည်တွင်းစစ်နဲ့နိုင်ငံရေးပြဿနာတွေတက်နေတဲ့မြန်မာပြည်မှာညီညွတ်ကြဖို့အတူတကွလက်တွဲဆောင်ရွက်ကြဖို့ဆိုတာဖြစ်နိုင်မှာမဟုတ်လားဆိုတာကတန်တရားဖြစ်စရာရှိလာတဲ့အကြောင်းတင်ပြလိုက်ပါတယ်ခင်ဗျာ